Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ2014မေလ13ရက်အင်္ဂလန်နေ့မနေ့ဖက် VOA American တိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ2432 39တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်ရန်တိုင်းမှာယူကရိန်းနိုင်ငံအရှေ့ပိုင်းမှာတော့ Donetsk နဲ့ Luhansk ဒေသတွေကလွတ်လပ်ရေးချင်ညာလိုက်ပါတယ်။ Nigeria နိုင်ငံမှာပြန်ပြေးဆွဲခံရတဲ့ကျောင်းသူလေးတွေရဲ့ဗီဒီယိုကို Islamic စစ်သွေးကြွ Boko Haram အဖွဲ့ကထုတ်ပြန်လိုက်ပါတယ်။အိန္ဒိယရွေးကောက်ပွဲနောက်ဆုံးရလဒ်တွေအရာအတိုက်ခံ BJP ပါတီကမဲအများစုကိုရထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာကိုသားညုံနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ပါခင်ဗျာ။မြန်မာနိုင်ငံတွင်ပဋိပက္ခတွေကြားမှာမြေစာပင်ဖြစ်နေရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအစီအစဉ်တွေလှုပ်ဆောင်နေကြပါပြီ
။ကလေးတွေရဲ့ဘဝလုံးဝမရှိရဘူး၊နေထွေးမှုမရှိရဘူး။ကလေးတွေဟိုကာကွယ်ဆောက်ရှောက်ခံနိုင်ခွင့်ဆိုတဲ့ခွင့်ရေးတွေ၊ဒီ right တွေဆုံးရှုံးတာတွေရှိတယ်။
ဒီအကြောင်းကိုသတင်းတွေအပြီးမှာတင်ဆက်သွားပါမယ်။ဒါအပြင်အခြားသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးအောင်ပါ။အဲဒီနောက်စီးပွားရေးကဏ္ဍနဲ့သုဒ္ဓဆောင်နဲ့အမေရိကန်ထွင်အပတ်စဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့အင်္ဂါနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ Donetsk ဒေသကလွတ်လပ်ရေးကိုကြေညာလိုက်ပြီးသူတို့ကိုရုရှားနိုင်ငံရဲ့အစိတ်ပိုင်းအဖြစ်နဲ့ပါဝင်ခွင့်ပြုဖို့အတွက်စဉ်းစားဖို့ရုရှားအစိုးရကိုလည်းတောင်းဆိုလိုက်ပါတယ်။ခွဲထွက်ရေးခေါင်းဆောင် Denis Pushilin က Donetsk ဒေသကို Donetsk ပြည်သူ့သမ္မတနိုင်ငံအဖြစ်ခေါ်ဆိုလိုက်ပြီးသူတို့ဟာအချုပ်အခြာအာဏာပိုင်ဆိုင်တဲ့နိုင်ငံဖြစ်တယ်လို့ပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းကနောက်ဒေသတစ်ခုကရုရှားလိုလားတဲ့ခေါင်းဆောင်ဦးကလည်းလွတ်လပ်ရေးကိုကြေညာလိုက်ပါတယ်။ယူကရိန်းအာဏာပိုင်တွေမပါဘဲLuhansk ပြည်သူ့သမ္မတနိုင်ငံကိုစတင်လိုက်တယ်လို့ Valery Bolotov ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ရုရှားဆိုရပိုင် IRA Novosti သတင်းဌာနကဖော်ပြပါတယ်။ဒါပြင်ယူကရိန်းအာဏာပိုင်တွေဟာဖက်စစ်တွေဖြစ်တယ်လို့လည်း Bolotov ကပြောလိုက်ပါတယ်။တနင်္ဂနွေနေ့ကတရားကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲနှစ်ခုအတွင်းမဲပေးသူ90ရာခိုင်နှုန်းကယူကရိန်းနိုင်ငံကခွဲထွက်ဖို့မဲပေးခဲ့ကြတယ်လို့အဲ့ဒီဒေသနှစ်ခုမှရှိတဲ့ခွဲထွက်ရေးသမားတွေကပြောပါတယ်။ဒါပေမဲ့ဒီရလဒ်တွေကိုတီးကြအတီးပြုတ်နိုင်ခြင်းတော့မရှိပါဘူး။ယူကရိန်းနိုင်ငံသားရေးဝန်ကြီးဌာနကတော့ဒီဆန္ဒခံယူပွဲဟာကိုယ်ယူကာယနိုင်ပြီးတော့ယူကရိန်းဆိုရဌာနတွေနဲ့အနောက်နိုင်ငံတွေကကောက်ယူခဲ့တဲ့စစ်တမ်းတွေမှာတော့အဲ့ဒီအရှေ့ပိုင်းဒေသမှာနေနေတဲ့သူအများစုဟာစူးစီးညီညွတ်တဲ့ယူကရိန်းနိုင်ငံဖြစ်ဖို့ပဲလိုလားတယ်လို့ပြောပါတယ်။ရုရှားလိုလားတဲ့အကြမ်းဖက်သမားတွေဟာလူအများစုရဲ့ဆန္ဒကိုထုတ်မပြောရဲအောင်ချင်းချောက်ခဲ့တယ်လို့စွပ်စွဲလိုက်ပြီးတော့မေလ25ရက်နေ့မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ကသူတို့ရဲ့ဦးစားပေးကိစ္စဖြစ်တယ်လို့ယူကရိန်းနိုင်ငံသားဌာနကပြောလိုက်ပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကျောင်းဆောင်တစ်ခုကနေပြီးတော့ပြီးခဲ့တဲ့လတုန်းကပြန်ပြီးဆွဲခံခဲ့ရတယ်ဆိုတဲ့ဒီပျောက်ဆုံးကျောင်းသူတွေဆိုပြီးတော့ဖော်ပြတဲ့ဗီဒီယိုဖိုင်တစ်ခုကိုပြန်ပြီးဆွဲအဖွဲ့ဖြစ်တဲ့ Islamic စစ်သွေးကြောအဖွဲ့ဒီ Boko Haram ကထုတ်ပြန်လိုက်ပါတယ်။16မိနစ်စာရှိတဲ့အဲ့ဒီဗီဒီယိုဖိုင်ထဲမှာတော့အမဲရောင်ဝတ်စုံနဲ့မိခိုးရောင်တစ်ခုလုံးပြည့်ခေါင်းမီးချုံဝတ်စုံနဲ့အမျိုးသမီးငယ်100လောက်ဒီနေရာမသိရတဲ့ကြီးလက်ဒေသတစ်ခုမှာထိုင်နေကြတာကိုရိုက်ပြထားပါတယ်။သူတို့ဟာမွတ်စလင်ဖျားစာတွေကိုရွတ်ဆိုပြီးတော့လက်မြောက်ပြီးဆူတောင်းနေကြပါတယ်။ဒီအမျိုးသမီးတွေဟာမွတ်စလင်တွေဖြစ်လာပြီးတော့လွတ်မြောက်မှုရခဲ့ကြပြီလို့ Boko Haram အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာရှက်ကူကအဲ့ဒီဗီဒီယိုဖိုင်မှာပြောထားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအကျဉ်းချခံထားတဲ့သူရဲ့တိုက်ခိုက်ရေးသမားတွေကိုပြန်မလွတ်သေး၍အဲ့ဒီ main clip တွေကိုလွတ်မှာမဟုတ်ဘူးဆိုပြီးတော့လေဒီ Boko Haram အဖွဲ့ခေါင်းဆောင်ကပြောဆိုထားပါတယ်ခင်ဗျာ
။တောင်ဆူဒန်ပြည်သူတွေကြားအမျိုးသားပြန်လည်တင့်မြတ်ရေးကိစ္စကိုဖြေရှင်းဆောင်ရွက်နိုင်ဖို့အတွက်2015သမရရွေးကောက်ပွဲကိုရွှေ့ဆိုင်းသွားမယ်လို့တောင်ဆူဒန်အစိုးရကပြောလိုက်ပါတယ်။ရွေးကောက်ပွဲကို2019ဒါမှမဟုတ် 2018 ကျင်းပတဲ့အထိကြားပြတ်အစိုးရကတိုင်းပြည်အာဏာကိုထိန်းချုပ်သွားမှာဖြစ်တယ်လို့တောင်ဆူဒန်သမရဆာဗာကီးယားကတင်းလာနေမှာပြောကြားလိုက်ပါတယ်။တကယ်လို့သမရကီးယားအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုကြည်ကြဲပြည့်ပြည့်လှုပ်သွားဖို့ဆန္ဒရှိတယ်ဆိုရင်မစ္စတာကီးယားအနေနဲ့ရွေးကောက်ပွဲကိုနောက်နှစ်မှာကျင်းပဖို့စီစဉ်ရမှာဖြစ်တယ်လို့တဘုံခေါင်းဆောင်ရီယက်မာရှာကတော့ပြောပါတယ်။ခေါင်းဆောင်တစ်ယောက်ဟာပြီးခဲ့တဲ့တောက်ချာနေကအီသီယိုးပီးယားနိုင်ငံမှာတွေ့ဆုံပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်ခဲ့ပြီးတော့အပြစ်ခတ်ရစရေးသဘောတူစာချုပ်ကိုချိုးဖောက်တယ်ဆိုပြီးတော့နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ခဲ့တဲ့ပဋိပက္ခတွေကြောင့်လူပေါင်းထောင်နဲ့ချီတည်ဆုံခဲ့ပြီးတော့တသန်းကျော်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတဝမ်းမှာတော့ဒီတာလီဘန်တွေကသူတို့ရဲ့ဆိုဒီနှစ်စင်လုံနေကြຫນွေဦးထိုးစစ်ဆိုတာနဲ့အခုတနင်္လာနေ့မှာနေရာတော်များများတိုက်ခိုက်မှုတွေလှုပ်လာပါတယ်။အရှိတ်ချမ်းမှာရှိတဲ့ဂျလာလာဘတ်မြို့မှာတော့ စစ်သွေးကြွတွေဟာပြည်နယ်တရားရေးဝန်ကြီးချုပ်ကိုဝင်ရောက်ပြီးတော့ရဲတွေကိုပစ်ခတ်ပါတယ်ရဲသား2ဦးနဲ့ရဲသား4ဦးထက်မနည်းသေဆုံးခဲ့ပါတယ်တဘုံတွေဘက်ကတော့ဒီအသေးခံဘုံးခွဲတိုက်ခိုက်သူတူအပါဝင်3ဦးသေဆုံးသွားပါတယ်အနီးနားမှာရှိနေတဲ့ဂန်ဇီပြည်နယ်မှာတော့ဒီစစ်သွေးကြွတွေဟာရဲစစ်စီရေးဂိတ်တွေကိုဝင်ရောက်တိုက်ခိုက်တာကြောင့်မလို့ရဲတပ်သား2ဦးအပါဝင်လူ3ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကပူးနိုင်ငံတကာလေဆိပ်နဲ့နောက်ဒီအာဖဂန်မြို့တော်ရဲ့မြောက်ဆွန်းဆွန်းမှာရှိတဲ့ background မှာရှိတဲ့ဒီ NATO စစ်စခန်းတစ်ခုကိုလည်းဒုံးကျည်တွေကြားရောက်ပါတယ်အထိခိုက်ရှိမရှိဆိုတာအဲ့ဒီမှာမသိရပါဘူးဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာဖြစ်တယ်ဆိုပြီးတော့တာလီဘန်ဘက်ကထုတ်ဖော်ပြောပါတယ်ဒါဟာပြီးခဲ့တဲ့သတင်းဘက်ကစပြီးတော့သူတို့ညင်ညာထားတဲ့ထိုးစစ်ရဲ့အစဖြစ်တယ်ဆိုပြီးတော့သူတို့ရဲ့ website မှာရေးသားဖော်ပြထားပါတယ်ခင်ဗျာ
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24kHz 12.33 MHz 13.25 MHz 32.95 MHz 95.25 MHz 95.25 MHz 95.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေအင်္ဂါနေ့မနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲရဲ့နောက်ဆုံးရရှိထားတဲ့ရလဒ်တွေအရတော့အဓိကအတိုက်ခံပါတီကပါလီမန်မှာအမတ်နေရာအများဆုံးရထားပါတယ်။နရင်ဒရာမိုဒီဦးဆောင်တဲ့ BJP ခေါ်ဘာရတီယာဂျနတာပါတီအနေနဲ့အမတ်နေရာ943နေရာရှိတဲ့အောက်လတ်တော်မဲအများစုကိုအနိုင်ရမယ်မရဘူးဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အိန္ဒိယနိုင်ငံမှာတပီလုံးတိုင်းတာနဲ့ပြုလုပ်တဲ့ရွေးကောက်ပွဲတွေဟာခံမှန်းဖို့အလွန်ခက်ခဲပြီးမဲတွေအားလုံးရေတွက်လို့မပြီးခင်နောက်ဆုံးရရှိတဲ့ရလဒ်တွေဟာလည်းအတိတ်တုန်းကမာရာတွေရှိခဲ့ပါတယ်။ဆယ်စုနှစ်တစ်ခုကြာအာဏာရလာခဲ့တဲ့ Congress Party ဟာအဂတိလိုက်စားမှုတွေငွေကြေးဖောင်းပွားမှုတွေနဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးတာတွေကြောင့်လူထုထောက်ခံမှုတွေကြာဆင်းခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာသတင်းပတ်၅ပတ်ကြာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေဟာတင်းလာနေကအဆုံးသတ်ခဲ့ပြီးတော့နိုင်ငံမြောက်ပိုင်းကဥတ္တရပြည်ပြည်နယ်အရှေ့ပိုင်းပြည်နယ်တွေဖြစ်တဲ့အနောက်ဘင်္ဂလားပြည်နယ်နဲ့ဘီဟားပြည်နယ်တွေမှာနောက်ဆုံးမဲပေးခဲ့ကြတာပါပြီးခဲ့တဲ့လကစတင်ခဲ့တဲ့ရွေးကောက်ပွဲကိုတိုင်းပြည်လူဦးရေရဲ့မဲပေးဖို့မှတ်ပုံတင်ထားတဲ့815သန်းတွေက66ရာခိုင်နှုန်းမဲပေးခဲ့ကြတယ်လို့အိန္ဒိယရွေးကောက်ပွဲကော်မရှင်ကပြောပါတယ်ခင်ဗျာ
ဒီတောင်တရုတ်ပင်လယ်ပြင်ထဲမှာငင်းပွားရာရေပိုင်တဲ့အတွင်းကဒီတရုတ်ပိုင်ကမ်းလွန်ရေနံစင်တစ်ခုနားမှာဗီယက်နမ်ကမ်းလွန်ဆောက်တင်မောတစ်စင်းဟာတရုတ်တင်မောတွေနဲ့အပြန်အလှန်ရေပိုင်ကြီးတွေနဲ့ထိုးပတ်မှုဖြစ်ခဲ့တယ်ဆိုပြီးတော့ဗီယက်နမ်အစိုးရသတင်းမီဒီယာကကြေညာသွားပါတယ်အဲ့ကဲလုံရေနံတွင်းသားမှာတရင်းလာနေမှာပဲနှစ်ဖက်စလုံးကအားပြင်းတဲ့ရေပိုက်တွေနဲ့ထိုးပတ်ခဲ့ကြတာဖြစ်ပါလေအထီးခိုက်ရှိမရှိဆိုတာတော့မသိရသေးပါဘူးမြန်မာနိုင်ငံထဲမှာလုပ်သွားတဲ့ဒီအာဆီယံအရှိတောင်အရှနိုင်ငံများတင်ထိပ်သီးအစည်းအဝေးရဲ့အဆုံးသတ်မှာလေဗီယက်နမ်ဝန်ကြီးချုပ်ငွေဝင်တန်တန်းကတရုတ်နိုင်ငံဟာအလွန်ကိုအန္တရာယ်များတဲ့လုပ်ရက်တွေလုပ်ခဲ့တယ်ဆိုပြီးတော့ဆွဆွဲပြောဆိုခဲ့ပါတယ်ဒါ့အပြင်ဒီပြဿနာကြီးမှာအာဆီယံအသင်းကြီးအနေနဲ့တညီတညွတ်ထဲရပ်တည်ပေးကြဖို့ကိုလည်းဒီဗီယက်နမ်ဝန်ကြီးချုပ်ကတောင်းဆိုခဲ့ပါတယ်အာဆီယံစည်းဝေးထဲမှာတော့ဒီအခြေအနေပေါ်မှာအလွန်တရာစိုးရိမ်မကင်းဖြစ်မိတယ်ဆိုပြီးတော့ဖော်ပြပြီးတော့ဒီအတွက်ငင်းငန်းစွာအဖြေရှာဖို့ဆိုပြီးတောင်းဆိုထားပါတယ်။ဒါပေမဲ့လို့တရုတ်နိုင်ငံကတော့အမိတက်ပြီးတော့ရည်ညွှန်းပြောဆိုတာတွေမလုပ်ခဲ့ပါဘူးခင်ဗျာ
။တရုတ်နိုင်ငံမှာစနေနေ့တုန်းကအကြမ်းဖက်မှုတွေအထိဖြစ်ခဲ့တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆန္ဒပြမှုနဲ့ဆက်ဆက်ပြီးတော့အနည်းဆုံးလူ53ယောက်ကိုဖမ်းဆီးလိုက်တယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းဟန်ဇူးမြို့မှာအမိုက်တွေကိုမီးရှို့တဲ့အကြီးစားမီးပြင်းပူတိဆောက်မဲ့အစီအစဉ်တွေကိုကန့်ကွက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။နောက်ထပ်9ယောက်ကိုတော့လူမှုကွန်ရက်စာမျက်နှာတွေမှာဒီကိစ္စနဲ့ပတ်သက်ပြီးမဟုတ်မမှန်သတင်းတွေလွှင့်ခဲ့တဲ့အတွက်ဖမ်းဆီးခဲ့တယ်လို့ဟန်ဇူးရဲတပ်ဖွဲ့ကတင်းလာနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာဏာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့တာကြောင့်ဆန္ဒပြမှုတွေဟာအကြမ်းဖက်မှုအထိဖြစ်လာခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်29ယောက်နဲ့ဆန္ဒပြသူ10ယောက်ထပ်မနေတရားရခဲ့ကြပါတယ်။ကား30ကျော်ကိုလည်းမောက်ပစ်ခဲ့ကြတယ်လို့တရုတ်ဆိုရပိုင်ရှင်းဟွာသတင်းအေဂျင်စီကပြောပါတယ်အာနာပိုင်တွေကတော့အဲ့ဒီမီးပြင်းဖို့ကိုမဆောက်ခင်မှာလူလူရဲ့ထောက်ခံမှုကိုရဖို့လုပ်သွားမယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာဆက်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးအကြီးကျယ်ဆန္ဒပြတာဟာဒါဟာပထမဆုံးအကြိမ်တော့မဟုတ်ပါဘူးတရုတ်နိုင်ငံကမြို့တော်များများဟာတစ်နှစ်ပတ်လုံးအချိန်တော်တော်များများမီးခိုးမြူတွေစိုင်းနေတာကြောင့်သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေဟာအရင်ကလည်းအခုလိုကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာတော့ဒီ Caltex ဂျင်နန်ကုမ္ပဏီကယာနဲ့ချီတဲ့ဝန်ထမ်းတွေဟာဆန္ဒပြခဲ့တာကြောင့်ကမ္ဘောဒီးယားနိုင်ငံမှာဒီလုခလဆာ 2B အလုပ်သမားလှုပ်ရှားမှုတွေပိုပြီးတော့ကြီးမားကျယ်ပြန့်လာပါတယ်။ဆန္ဒပြသူတွေဟာ Caltex ဓာတ်ဆီဆိုင်တွေရှိမှဒီအခြားအထည်ချုပ်အလုပ်သမားတွေနဲ့အတူဆန္ဒပြခဲ့ကြတာပါ။တနင်္ဂနွေလုံးမှာအလုပ်သမားတွေအတွက်လုခလဆာကိုဒီတစ်လကိုဒေါ်လာ160အထိအနည်းဆုံးထားပြီးတော့သတ်မှတ်ဖိဖို့ဆိုပြီးတော့အလုပ်သမားတွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်။ မေရိကန်ပြည်အောင်စုရဲ့အခြေစိုက်ဖြစ်တဲ့ Chevron Corporation အောက်မှာရှိတဲ့ Caltex မှာဝန်ထမ်းတွေဟာတစ်လကိုဒေါ်လာ130ကနေပြီးတော့130အထိရကြတယ်လို့ဝန်ထမ်းတူကပြောပါတယ်ဒါပေမဲ့လည်းအခုဒီတက်လာတဲ့ကုန်စည်နှုန်းကြောင့်ဒီလကနဲ့သူတို့အနေနဲ့မလောက်ငှကြဘူးဆိုပြီးတော့ဒီ Caltex ဝန်ထမ်းတူက VOE ခမာဌာနကိုပြောပါတယ် Caltex ရဲ့ပြောခွင့်ရသူကတော့ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်တစ်စုံတရာပေးဖို့ညှဉ်းဆန်ခဲ့ပါတယ်ဒီမတိုင်ခင်ကလေးကဒီအထက်ချုပ်စေုံတမကကနေပြီးတော့လောက်ခလာစာတူပီရီအတွက်ကမ္ဘောဒီးယားမှာတောင်းဆိုဆန္ဒပြနေတာကိုအခုဒီ Caltex ဝန်ထမ်းတွေကပါဒီဆန္ဒပြမှုမှာပူးပေါင်းပါဝင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ဘရီဂန်ပြည်တော်စုမှာမတ်စ်လို့ခေါ်တဲ့ရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာယောဂဖြစ်နေတဲ့ဒုတိယမြောက်လူနာကိုတွေ့ရှိခဲ့ပါတယ်ဒီယောဂအတစ်ကိုအရင်ဆုံးတွေ့ရှိခဲ့တာကတော့ Saudi Arabia နိုင်ငံမှာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ယောဂဘုထိန်ချုပ်ရေးနဲ့ကာကွယ်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးThomas Friedan ကမတ်စ်ယောဂဖြစ်နေတဲ့ဒုတိယမြောက်လူနာကိုအတီးပြုတ်ကြောင်းကြေညာခဲ့ပြီးဒီလိုဖြစ်တာကိုမလိုလားပေမဲ့မျှော်လင့်ထားပြီးသားဖြစ်တယ်လို့ပြောပါတယ် Saudi Arabia ကျွန်းဆွယ်မှာတော့ဒီယောဂဖြစ်နေတဲ့သူတွေကိုပြုစုစောင့်ရှောက်ပေးနေတဲ့ဆေးဘက်ဝန်ထမ်းတူမှဖြစ်ခဲ့တာဖြစ်ပြီးဘသူဆိုတာကိုတော့ထုတ်ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးအဲ့ဒီလူကို Florida ပြည်နယ် Orlando မြို့ကဆေးရုံတစ်ခုမှာတီးခြားကုသပေးနေပြီးတော့လူနာဟာအခြေအနေတော်လေးကောင်းတယ်လို့ American ကျန်းမာရေးစီဘတ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ Direct from Washington The Voice
of America VOA အင်္ဂါနေ့မနေ့ဘက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုညာနိုင်နဲ့ကိုသားညွန့်ဦးတို့ကကြေညာခဲ့ကြတာပါခင်ဗျာတောင်းလို့ရှိများခင်ဗျာမနေ့ညရုံးကနေပြည်တော်အဝေးပြေးအမြန်လမ်းမမှာခီးတဲ့တင်ကားမှောက်လို့လူတွေတည်ဆုံသွားတဲ့သတင်းကိုထုတ်လင်းဖို့ရှိပါတယ်အခုတော့ကလေးသူငယ်တွေရဲ့အခွင့်အရေးဆိုင်ရာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံကပဋိပက္ခတွေကြားမှာမြေစာပင်ဖြစ်ခဲ့ရတဲ့ကလေးငယ်တွေဘဝပြန်လည်ထူထောင်နိုင်ရေးအစီအစဉ်တစ်ခုကိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ကလေးသူငယ်အခွင့်အရေးလှုပ်ရှားသူတွေကမကြခင်ကပဲစတင်ခဲ့ကြပါတယ်ကလေးငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွေ့ရန်ကုန်တိုင်းမြို့ပြဆင်ကြီးဘုံတွေမှာစတင်လှုပ်ဆောင်နေတဲ့အစီအစဉ်ကိုပြည်ပကတွေဖြစ်နေတဲ့ဒေသတွေအထိနောက်ပိုင်းမှာတိုးချက်လှုပ်ဆောင်သွားဖို့စီစဉ်နေကြတာလည်းဖြစ်ပါတယ်အသေးစိတ်ကိုမဆုမုံကတင်ပြပါမယ
်ဟုတ်ကဲ့ပါမြန်မာတိုင်းငံလုံးအတိုင်းအတာနဲ့စစ်ဘေးဒဏ်သင့်ဒေသတွေဘာသာရေးလူမျိုးရေးပြည်ပခါဖြစ်ပွားတဲ့ဒေသတွေကကလေးငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးကလေးငယ်တွေအတွက်ငြိမ်းချမ်းရေးလို့အမည်ပေးထားတဲ့အစီအစဉ်နဲ့စတင်ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံကလေးတငယ်အခွင့်အရေးများဖွံ့ဖြိုးတိုးတက်ရေးကွန်ရက်အဖွဲ့ကပြောဆိုလိုက်ပါတယ်။ကျန်းမာရေးပညာရေးစတဲ့ကလေးတငယ်တွေဆုံးရှုံးခဲ့ရတဲ့အခွင့်အရေးတွေဖြည့်ဆည်းပေးနိုင်မှုစ조사နေတာဖြစ်တယ်လို့လည်းစီမံကိန်းဒါရိုက်တာဦးအားကာဆိုနောင်ကရှင်းပြပါတယ
်ကလေးတွေပဲငင်းငင်းရှိလို့လိုအပ်တယ်ကလေးတွေကဟိုရောက်ဒီရောက်တာဒီတရားတွေရောက်တာဒီကလေးတွေပဲဘွားလုံးနေမှုမရှိတာဒီနေထွေးမှုမရှိတာဒီကလေးတွေဟိုကာကွယ်ဆောက်ရှောက်ခံနိုင်ခွင့်ဆိုတဲ့အခွင့်အရေးတွေဒီဘိုက်တွေဆုံးရှုံးတာတွေရှိတယ်ဟာလာဒါတခြားပညာရေးနဲ့ပတ်သက်ပြီးတော့ဆုံးရှုံးတာတွေရှိတယ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆုံးရှုံးတာတွေရှိတယ်ပေါ့နော်အဲ့တော့အဲ့ဒီ peace process ဒီလေပဲကလေးတွေအတွက်အရေးပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့က peace ဒီလူမျိုးတစ်မျိုးအတွက်တည်းမဟုတ်ဘူးဘာသာတစ်ခုအတွက်လည်းမဟုတ်ဘူး peace ဒီနိုင်ငံသားအလုံးပဲဖြစ်တယ်ဆိုတော့ကျွေးချက်နဲ့ပေါ့နော်ဒီ peace process ဒီမှာနိုင်ငံသားတိုင်းဟာပါဝင်ဆောင်ရွက်ဆိုတဲ့အရာလေးကိုကျွန်တော်တို့ကအာ public ကိုချပြလို့တဲ့ကျွေးချက်နဲ့လုပ်တာပါ
ခလေးငယ်တွေရဲ့အနာဂတ်ဘဝငြိမ်းချမ်းလုံခြုံမှုရှိရေးတနိုင်ငံလုံးတိုင်းတာနဲ့အကောင့်ထဲပေါ်ဆောင်ရွက်နိုင်မှုနိုင်ငံတော်သမ္မတအပါအဝင်ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးကော်မတီကိုပါအတိပေးအကြောင်းကြားထားပြီးတော့နှိရှေစီမံကိန်းချမှတ်အကောင့်ထဲပေါ်ဆောင်ရွက်နိုင်မှုစ조사နေကြတယ်လို့လည်းပြောပါတယ်ရန်ကုန်မြို့အနီးအနားမြို့နယ်တွေကနေစတင်ခဲ့တဲ့စီမံကိန်းတွေကိုတော့တခြားလက်နက်ကင်တိုက်ပွဲတွေဘာသာရေးလူမျိုးရေးပဋိပက္ခတွေကြုံခဲ့ရတဲ့ဒေသတွေအထိတိုးချဲ့သွားဖို့လည်းရည်ရွယ်ထားတယ်လို့ပြောပါတယ်
these process they low need it ဆိုတာဗျာကမြန်မာပြည်ထောင်တာလို့မျိုးတွေရနေပြီးတော့ပူပေါင်းကူညီမှုမရှိတဲ့နဲ့တော့ဒီကျွန်တော်တို့အခုလုပ်တဲ့ feedback ခြေရန်ဒီ level လူကျင်တဲ့ target ဒီရောက်မှာမဟုတ်ဘူးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကလည်းတို့လည်းဟိုရှင်းကတ်တယ်ဒါလေးတွေလည်းချပြတယ်ကျွန်တော်ဝင်းကြီးနဲ့လည်းတွေ့ပြီးပြီပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲဝင်းကြီးကလည်းအားပေးပါတယ်သူတို့ဘက်က backing လုပ်ပေးမယ်ဆိုတဲ့ကြောင့်သူတို့နဲ့စိတ်သဘောထားချင်းတစ်ခါတည်းဖြစ်တဲ့အကြောင်းအဲ့ဒါလေးတော့ပြောပါလေဆိုရရန်ကုန်တိုင်းဒေသကြီးဆိုရစီမှာ26မြို့နယ်ကျင်းထားတယ်။အပြင်ကြီးချမ်းမကြီးတစ်ခုရတော့မဟုတ်ဘူးပေါ့နော်။တို့စိတ်တိုင်းရုပ်တိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့ဆိုအဲတို့ရဲ့ဘဝလုံခြုံမှုမရှိတဲ့အကြောင်းမျိုးကြောင့်ဘဝလုံခြုံမှုမရှိတဲ့ကာဝယ်ဆောက်ရှောက်ခွင့်ဆုံးရှုံးနေတဲ့နော်ကလေးတွေပေါ့။ကလေးတွေကကာဝယ်ဆောက်ရှောက်ခံနိုင်ခွင့်ရှိတယ်လေ။အဲမဲ့တချို့ကလေးတွေကကာဝယ်ဆောက်ရှောက်ခံနိုင်ခွင့်မရတဲ့အပြင် abuse လုပ်ခံရတယ်။အတင်းအဓမ္မအလားအလုပ်သမားအဖြစ်သူကလှုပ်ချင်ခြင်းမချင်ခြင်းဘဝပေးချင်နေရလှုပ်ရတဲ့အားမျိုးတွေရှိတယ်။နော်တချို့ကလည်းတောင်းစားနေကြတယ်အဲ့အမျိုးမျိုးပေါ့ကျွန်မရဲ့အဲ့အဲ့ဒီဟာတွေကြော်နေပပျောက်သွားဘူးကဲ အပိုင်းပေါ့နော
်စီမံကိန်းမှာတော့ကလေးငယ်တွေကိုစောင့်ရှောက်ပေးနေတဲ့ခေဟာတွေအခမဲ့ပညာသင်ကြားပေးနေတဲ့စာသင်ကျောင်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သလိုလူမှုရေးလုပ်ငန်းတွေမှာတက်တက်ကြွကြွပါဝင်နေကြတဲ့အမှုပညာရှင်တွေကိုလည်းကလေးငယ်အခွင့်အရေးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတန်တမာနေအဖြစ်နဲ့ခန့်အပ်ထားပါတယ်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကတော့မကြသေးခင်နှစ်တွေအတွင်းဘာသာရေးလူမျိုးရေးကွဲပြားမှုအပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်းသိန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းကကလေးငယ်တွေဖွံ့ဖြိုးရေးပညာရေးနဲ့ကာကွယ်စောင့်ရှောက်ရေးအတွက်အမေရိကန်ဒေါ်လာ12တန်းသုံးဆွဲမှာဖြစ်တယ်လို့လည်းမကြသေးခင်ကပဲကြေညာထားခဲ့ပါတယ်ရှင
်မဆုမွန်ရဲ့တင်ပြချက်ပဲဖြစ်ပါတယ်တောင်းရှင်နေအခုနားဆင်နေရတာက VOA American တန်ပဲဖြစ်ပါတယ်အခုတခါတော့ဘတ်စကားတိမ်းမောက်တဲ့သတင်းပါရန်ကုန်မန္တလေးနေပြည်တော်အမြန်ကားလမ်းမကြီးပေါ်မှာမေလ12ရက်နေ့ည9နာရီလောက်ကရာဇာမင်းအဝေးပြေးကားတစ်စင်းတိမ်းမောက်ခဲ့တဲ့အတွက်အနည်းဆုံးလူ14ဦးသေဆုံးပြီးလူ29ဦးဒဏ်ရာအပြင်းထန်ရရှိသွားပါတယ်အခြေအနေအကြောင်းစုံကိုတော့ထိုင်းအခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
ရန်ကုန်မန္တလေးနေပြည်တော်အမြန်ကားလက်မကြီးရဲ့မိုင်းတိုင်အမှတ်196ဖာလုံဆိုတဲ့နေရာမှာအချိန်လွန်ပြီးတော့ကား6ထဲထိုးကျသွားတဲ့အတွက်ရာဇာမင်းကားမှာပါတဲ့ခရီးသည်14ဦးသေဆုံးခဲ့ရပြီး29ဦးဟာပြင်းထန်စွာဒဏ်ရာရရှိခဲ့ကြောင်းရန်ကုန်နေပြည်တော်အမြန်လမ်းရဲတပ်ဖွဲ့မှရုံးကပြောဆိုခဲ့ပါတယ်။တာဝန်ကျအရေးယာရှိကအခုလိုရှင်းပြတာပါ။
ဟာ14ဦးသေတယ်ဗျနော်14ဦးအဒံရရလကဟို29ဗျဟုတ်ကဲ
့ဟုတ်ကဲ့ဟိုအခုလူနာတွေကိုဘယ်ကိုမြတ်ပို့လိုက်လဲရှင
့်လူနာတော့ကျွန်တော်တို့အများစုပေါ့သိစိတ်တန်ပြည်နယ်တော့ဒီကလေးတထောင်မှာပဲရှိမှာဗ
ျကားတိုက်တာကရောဘလို့ကြောင့်ဖြစ်သွားလဲရှင့်သူကားတိုက်မိတာလားသူကသူမှောက်တာလားရှင
့်ဟိုသူကလူပေါ့ဟိုပေါ့ကျွန်တော်တို့ဒီကြားတရားဘေးကဟိုအကာတက်ကြီးကြပါတော့ဗျဟိုပါသူကသူဒီအစိမထိုင်နိုင်မလဲသူမလမ်းမှာသူမိုင်းတိုင်းနေရှိတယ်လေเออมันมันไหนไต่ไล่ပြီးတော့မိုင်းဟွာဖြစ်သွားတယ်ဗောနော်အဲထိုးကြပါတော့ဗောအဲတွားဟွာပြအဲဒုဒဃာနာမိုင်းတိုင်းတက်ပြီးတော့အဲထိုးကြတော့လေအဲဟူကြောက်ကြောက်ထဲကြပါတော့ဗောဒဃာအောက်ပေါ်ပြောင်းဟာအဲ့လိုကြပါတယ်ဗျာ
ရန်ကုန်မန္တလေးနေပြီးတော့အမြန်ကားလက်မကြီးဟာကားသမားတွေရဲ့ယင်စည်းကမ်းမလိုက်နာမှုအချိန်ပြည့်စွာမောင်းနေမှုဘေးအနေရဲ့ကင်းရှင်းရေးနဲ့လမ်းချောတက်ရေးအတွက်စံချိန်စံညွန်းနေအားနေတဲ့အတွက်တစ်လမှာအနည်းဆုံးရက်20ခန်းကယင်တိုက်မှုတွေဖြစ်နေရတာပါဒီအတွက်မေလဇန်းတော့ကပဲအမြန်လမ်းမကြီးဘေးအန္တရာယ်ကင်းရှင်းစေရေးလမ်းချောတက်မှုတွေစံချိန်စံညွှန်းဆိုင်ရာဤပညာတွေပံ့ပိုးကူညီနိုင်ရေးအတွက်စောက်လော်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးတင့်နဲ့အမေရိကန်နိုင်ငံအခြေစိုက် USAID အဖွဲ့ကမစ်ရှင်ဒါရိုက်တာတို့တွေ့ဆုံခဲ့ပြီးအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့2013ခုနှစ်အတွင်းမှာရေမတော်တဆတိုက်မှုဟာတရက်ကို30.12မှုခန့်ဖြစ်ပွားခဲ့ပြီးဒဏ်ရာရသူ 64.305 ဦးခန့်တေဆုံးသူ 10.9 ဦးခန့်ရှိကြောင်းယထာပို့ဆောင်ရေးဝန်ကြီးဌာနကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့စီးရင်စရာများရသိရပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံရဲ့ရေမတော်တဆထိခိုက်အန္တရာယ်ဖြစ်မှုအခြေပြစရာအရရင်တိုက်မှုပေါင်း 13,912 ဦးမှာဒဏ်ရာရသူ 23,388 ဦးရှိခဲ့ပြီးတေဆုံးသူ 3,922 ဦးရှိခဲ့တယ်လို့ဆိုပါတယ်ရှင်။
VOA သတင်းနောက်မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါ VOA American တန်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်ဖြင့် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာပြည်တွင်းအခြေအနေတွေပြီးသွားပြန်တော့မြမအရေးဆွေးနွေးပွဲအကြောင်းကိုလည်းတင်ပြခြင်းပါတယ်နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဌာနေလူမျိုးစုများဆိုင်ရာကုလသမဂ္ဂပုံမှန်ဆွေးနွေးပွဲတစ်ရက်ကိုမေလ12ရက်နေ့ကနေ23ရက်နေ့ထိကျင်းပနေပါတယ်အဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေကိစ္စတင်ပြဆွေးနွေးနိုင်ဖို့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ဦးမင်းစရာလည်းတက်ရောက်နေပါတယ်ဒီညီလာခံအကြောင်းပြောပြခြင်းပါတယ်ခင်ဗျာအခုကျင်းပနေတဲ့ဆွေးနွေးပွဲကတော့နှစ်စဉ်ကျင်းပလေ့ရှိတဲ့ဌာနေလူမျိုးစုများဆိုင်ရာကုလသမဂ္ဂပုံမှန်ဆွေးနွေးပွဲပဲဖြစ်ပါတယ်ဒီနှစ်ပါနဲ့ဆို73ချိန်မြောက်ရှိသွားခဲ့ပါပြီ။နိုင်ငံပေါင်းရာကျော်ကကိုယ်စားလှယ်ပေါင်းထောင်ကျော်တက်ရောက်နေတဲ့ပွဲဖြစ်ပြီးလာမယ့်ကြာသပတေးမေလ15ရက်ကျရင်မြန်မာနိုင်ငံကတိုင်းသားလူမျိုးစုတွေအရေးကို88မျိုးဆက်ခေါင်းဆောင်ဦးမင်းစရာနဲ့အတူအမေရိကန်ပြည်ထောင်စုမှဖွဲ့ထားတဲ့ MAA ခေါ်အမေရိကန်မွန်တိုင်းသားများအဖွဲ့ဝင်6ဦးလည်းတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။သူတို့ဘာတွေဆွေးနွေးကြမလဲဆိုတဲ့အကြောင်းဦးမင်းစရာက VOA ကိုပြောပါတယ်။
ကျွန်တော်ယူရထားတာကကျွန်တော်ဒီမှာစာရမ်းမစာပြုစုထားတာပေါ့နော်ဒ ီစားတိုင်းကတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေရဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပေါ့နော်ဥပမာဆိုပါစို့ကျွန်တော်ပြစ်ခတ်ရဆဲရေးအခြေအနေတွေအနောက်ဘက်ကငြိမ်းချမ်းရေးလှုပ်ဆောင်မှုအနေထားတွေနောက်ပြီးတော့တိုင်းရင်းသားတွေရဲ့လက်ရှိတိုက်ပွဲဖြစ်ပေါ်နေတဲ့အပေါ်မှာဒုက္ခတွေအတိုင်းအတာလူခုရေးဆုံးရှုံးမှုတွေဒီအပေါ်မှာကျွန်တော်တို့အသုံးသချက်တွေကိုရေးသားတဲ့စာရန်းကိုသူတို့ဖတ်ကြားမယ်ဒီတော့အဲ့ဒီပုံမှာပြန်လည်ဆွေးနွေးကြမယ်လို့ကျွန်တော်ယူထားပါတယ
်အခုကျင်းပနေတဲ့လူမျိုးစုများအရေးဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုမွန်တိုင်းသားတွေတက်ရောက်နေတယ်ဆိုပေမဲ့မြန်မာနိုင်ငံကတိုင်းသားတွေအားလုံးရဲ့အရေးကိုဆွေးနွေးသွားမှာဖြစ်တယ်လို့ဦးမင်းစရာကပြောပါတယ်ဒီလိုအချိန်မှာတိုင်းသားအရေးကိစ္စကိုကုလသမဂ္ဂမှာလာရောက်ဆွေးနွေးပြရတဲ့အကြောင်းကိုလည်းသူကရှင်းပြပါတယ
်မြန်မာနိုင်ငံရဲ့တိုင်းသားခြေနေတွေဟာလူငယ်သောနှိပေါင်းများစွာကလေးကတိုင်းသားတွေရတဲ့ခွေးတွေဆုံးရှုံးကြတာတွေဒါဒီတိုင်းသားတွေပေါ်မှာဒီနေ့ချုပ်ချယ်မှုတွေဒီပေါ်မှာတရှိဆိုးရရဲ့ဖြည့်ဆင်းမှုတွေကလည်းအချိန်ဆွဲတဲ့သဘောမျိုးနော်ထိရောက်မှုမရှိဘဲနဲ့နော်နိုင်ငံရေးကမျက်ထုတ်ကြည့်နေရွေးချယ်တဲ့လှုပ်ဆောင်တဲ့သဘောမျိုးတွေတက်ရောက်နေတဲ့အကြောင်းကိုသင်ပြမယ်။နောက်ပြီးတော့ကျော်တို့လိုပဲဘဝတူတခြားသောဒီကမ္ဘာပေါ်မှာရှိတဲ့လူမျိုးစုတွေလေးတွေရဲ့လက်တွဲပြီးတော့သက်ဆိုင်ရာလူမျိုးစုတွေလူမျိုးစုတိုင်းကသူ့ရဲ့ကိုယ်ပိုင်ခွင့်ရေးတွေကိုနော်အပြည့်အဝရရှိဖို့နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုခိုင်ခိုင်မာမာနဲ့ဒီလိုဝါရရှိရတဲ့ပြူပေါင်းဆောင်ရွက်ဖို့ကိုဒီအစည်းအဝေးမှာကျွန်တော်တိုက်တွန်းမယ်လို့ဆိုမယ်။အခုကတော့ကမ္ဘာလူမျိုးစုတွေနဲ့ကျွန်တော်ပြူပေါင်းဆောင်ရွက်ဖို့ယူထားပါတယ
်။အခုဆွေးနွေးမှုတွေကနေမြန်မာနိုင်ငံမှာရှိတဲ့တိုင်းသားတွေအတွက်ဘာတွေမျှော်လင့်ထားသလဲဆိုတာကိုလည်းဦးမင်းစရာကထပ်ပြောပါရစ
ေ။အဓိကကျွန်တော်တို့ယူချက်ကတော့ဗျာဒီလိုကုလသမဂ္ဂစီမင်းကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့တိုင်းသားတွေအခက်အခဲတွေပြဿနာတွေအပေါ်မှာကျွန်တော်တွေကတင်ပြခွင့်ရတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံမှာရှိတဲ့တိုင်းရင်းသားတွေခက်ခဲတဲ့ပြဿနာတွေကိုကမ္ဘာနိုင်ငံတွေကမ္ဘာလူမျိုးစုတွေကအကုန်လုံးတူသွားမယ်အဲ့လိုတကယ်ဖြစ်ရမှန်လို့ဒီကွာပြီးတဲ့အခါမှာဒီအပေါ်မှာသူတို့တွေရဲ့စာနာမှုနဲ့သူတို့ရဲ့အဘိကူညီမှုတွေကိုကျွန်တော်ရရှိမယ်လို့ပြောလင်းထားတယ်နောက်ပြီးတော့ဒီလက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေရဲ့ဒီအခက်အခဲပြဿနာတွေဟာလည်းလူမျိုးတစ်မျိုးနဲ့တစ်မျိုးဒေသတစ်ခုတစ်ခုကဆက်ဆက်နေတဲ့အတွက်ကြောင့်ပူပေါင်းဆောင်ရွက်မှုလိုအပ်တဲ့ဆိုတဲ့အကြောင်းကိုလည်းအပြန်အလှန်နားလည်မှုတည်ဆောက်နိုင်မှုလည်းပြောလင့်တယ်လေအဲ့တော့ပြောချင်တဲ့သဘောကဒီနီလာကဒီဆွေးနွေးပွဲဟာကမ္ဘာနိုင်ငံနဲ့ကမ္ဘာလူမျိုးစုတွေကိုအားလုံးသိအောင်တင်ပြခွင့်ရမယ်အပြင်အပြန်အလှန်ပူပေါင်းဆောင်ရွက်မှုလည်းရမယ်ဆိုတဲ့မျှဝေချက်နဲ့ကျွန်တော်ဒီနီလာကဒီဆွေးနွေးပွဲကိုဖက်တာဖြစ်ပါလေ
ဌာနေလူမျိုးစုများဆိုင်ရာကုလသမဂ္ဂပုံမှန်ဆွေးနွေးပွဲဖွင့်ပွဲကိုတနင်္လာနေ့မနေ့ကကျင်းပခဲ့ပြီးအမေရိကန်သမ္မတဥဘာမားကတောင်းလွှာပေးပို့ခဲ့သလိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကိုတိုင်တက်ရောက်အမှားစကားပြောကြားခဲ့ပါလေခင်ဗျာ
တော်ဒရှိများရှင်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးမှာတနေ့တခြားအထီးတွေ့များလာနေတဲ့အနောက်နိုင်ငံတွေကိုဦးစားပေးတင်သလားဒါမှမဟုတ်ဒေတာရင်းမှာဩစာကြီးထွားလာနေတဲ့တရုတ်နိုင်ငံလိုတိုင်းပြည်မျိုးနဲ့ဆက်ဆံရေးကိုပဲဆက်ပြီးတော့ထိန်းထားတင်သလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တာမေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြတဲ့သောတာရှင်တွေကိုကြိုဆိုပါရရှင
်။ VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုသောတာရှင်တွေကြားနေရတာပဲဖြစ်ပါတယ်ခင်ဗျာ။အခုတခါနိုင်ငံတကာသတင်းလွှာတပုတ်တင်ပြခြင်းပါတယ်။ထိုင်းအစိုးရကိုဖြုတ်ချဖို့စ조사နေတဲ့ဆန္ဒပြသူတွေဟာသူတို့ရဲ့တပိတ်စခန်းကိုဗန်ကောက်မြို့လယ်မှာရှိတဲ့ပန်းညံကနေအစိုးရရုံးသားကိုရွှေ့ပြီးတပိတ်စခန်းအသစ်ဖွင့်လိုက်ပါပြီ။ဒါပေမဲ့ထိုင်းအစိုးရရဲ့ယာယီဝန်ကြီးချုပ်ကတော့ရွေးကောက်ပွဲကသာရှေ့ကိုသွားနိုင်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဝန်ကြီးချုပ်အဖြစ်တာဝန်ယူပြီးပထမဦးဆုံးအချိန်ဖြစ်သတင်းတော်အနေနဲ့တွေ့ဆုံရမှာပြောကြားလိုက်ပါတယ်။ဒီကြောင့်လည်းပသက်ပြီးVOA သတင်းတော့ Steve Harman ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ
်။ဆန္ဒပြတဲ့သူတွေဟာတနင်္လာနေ့ကတော့ဘန်ကောက်မြို့လေကောင်မှာရှိတဲ့လုံမီပန်းချံကနေစပြီးတော့မြို့ရင်းကိုချီတက်ဆန္ဒပြခဲ့ကြပြီးကုလသမဂ္ဂယုံထိုင်းစစ်ဌာနချုပ်နဲ့ထိုင်းအစိုးရယုံတို့အနားမှာရှိတဲ့သူတို့အသစ်ဖွင့်လိုက်တဲ့တပိတ်စခန်းစီကိုချီတက်ခဲ့ကြတာပါ။ သနပြရာတွေအကြီးအကျယ်ဖြစ်နေတာကြောင့်ထိုင်းအစိုးရရုံးကိုအသုံးမပြုတာဟာလက်အတော်ကြာရှိသွားပြီဖြစ်သလိုထိုင်းအစိုးရရဲ့ဝန်ကြီးတွေလည်းအဲ့ဒီအစိုးရရုံးဝင်အတွက်မှရှိမနေကြပါဘူး။ယာယီဝန်ကြီးချုပ်ကတော့ဘန်ကောက်မြို့နဲ့အနေငယ်ဝေးတဲ့စင်ဂျေဘုံနေရာကနေအလုံးလုံးနေတာလည်းဖြစ်ပါတယ်။အစိုးရစန့်ကျင်လို့ရှားမှုကိုဦးဆောင်နေတဲ့သူတွေကိုအာဏာပိုင်တွေအနေနဲ့ဘာကြောင့်နှိမ်နင်းတာတွေမလုပ်သလဲလို့ပြည်ပသတင်းတော်တွေရဲ့မေးခွန်းကိုတော့ပြီးခဲ့တဲ့သတင်းဘက်ကမှယာယီဝန်ကြီးချုပ်ဖြစ်လာခဲ့တဲ့နေဝတ်တန်ရောင်ဘုံစံပိုင်ဆန်းကအခုလိုပြောပါတယ
်။ We do not want violence to happen. We don't want any killings.
အကြမ်းဖက်မှုတွေဖြစ်လာမှာကိုကျွန်တော်တို့မလိုလားပါဘူး။ဘယ်သူတဦးတယောက်ကိုမှထိခိုက်နာကျင်တာမျိုးတိုက်ဆုံးတာမျိုးမဖြစ်စေချင်ပါဘူး
။ဆိုရသည့်တရက်ကိုရွေးကောက်တင်ပြောင်းလို့မပြီးမချင်းဥပဒေအရသူတို့အနေနဲ့ဆိုရအဖြစ်နဲ့တရားဝင်ရက်တီပိုင်ခွင့်ရှိတယ်လို့ယာယီအစိုးရရဲ့ခေါင်းဆောင်ကပြောပါတယ်။ယာယီအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ဟာမနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဖို့စီစဉ်ထားပြီးတော့အဲ့ဒီကနေလာမယ့်ဇွန်လ20ရက်နေ့မှာတနိုင်ငံလုံးရွေးကောက်ပွဲတွေကျင်းပနိုင်ဖို့အတွက်သဘောတူညီချက်ရနိုင်မယ်လို့မျှော်လင့်ကြောင်းမစ္စတာနီဝတ်တန်ရောင်ကပြောပါတယ်။ဒါမဲ့လည်းအဓိကအတိုက်ခံဒီမိုကရက်တစ်ပါတီကတော့ဒီရွေးကောက်ပွဲမှာပါဝင်ရှင်းပြိုင်မယ်ဆိုတာနဲ့ပတ်သက်ပြီးတစုံတရာအရေးအမွဲပြောဆိုတာမျိုးမတွေ့ရသေးပဲဖြစ်နေပါတယ်။ဇနပြခေါင်းဆောင်စုသက်တောင်စုပန်ကတော့ယာယီဝန်ကြီးချုပ်ခန့်လိုက်တဲ့ပုံမှာကန့်ကွက်လိုက်ပြီးတော့ထိုင်းအထက်လွှတ်တော်တရားရုံးချုပ်တရားသူကြီးတွေနဲ့ရွေးကောက်ပွဲကော်မရှင်တို့ကိုအသက်ရွေးချယ်ခန့်အပ်ဖို့တောင်းဆိုလိုက်ပါတယ်။ဒါမဲ့ဒီအဆိုပြုချက်အပေါ်မှာတရားသူကြီးတွေဘက်ကထောက်ခံမှုမရှိတာကိုလည်းတွေ့ရပါတယ်။နိုင်ငံရေးကြက်တဲကိုအားလုံးဖြည့်ရှင်းတာကသာတခုတည်းသောနိလန့်ဖြစ်တယ်ဆိုတာကိုဆန္ဒပြအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်အကနက်ပရွန်ဖန်ကပြောလိုက်ပါတယ
်။ We're just hoping that those that have the power, for example, the Senate, will come together with the people and trying to find a quick solution by
အထက်လွှတ်တော်လူမျိုးလုတ်ပိုင်ခွင့်အာဏာရှိတဲ့သူတွေအနေနဲ့ပြည်သူတွေနဲ့အတူပေါင်းပြီးတော့ပြဿနာတွေအားလုံးကိုဖြည့်ရှင်းနိုင်မယ်။နောက်ဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုရှေ့ကိုဆက်သွားစေမယ့်အလုပ်ဖြစ်တဲ့အစိုးရတစ်တရက်ကိုထူထောင်ပြီးတော့ပြဿနာတွေအားလုံးအမြန်ဆုံးဖြေရှင်းသွားဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ထိုင်းရဲနဲ့စစ်တပ်ပေါင်းပြီးဖွဲ့စည်းထားတဲ့ကာပိုလို့ခေါ်တဲ့ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဌာနကတော့ထိုင်းနိုင်ငံမှာယာယီဝန်ကြီးချုပ်ရှိပြီးသားဖြစ်တဲ့အတွက်ဒီစီဇန်ကိုလက်မခံဘဲပယ်ချလိုက်ပါတယ်။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်အပိုက်9ကိုအခုလိုပုံစံမျိုးကိုးကားပြောဆိုနေတာဟာထိုင်းလူထုကိုလှည့်စားတာထက်ပိုတယ်လို့ကာပိုအဖွဲ့ရဲ့ပြောခွင့်ရSirima Sunawan ကပြောပါတယ
် The demand is not only illegal but also intensify conflicts among groups in the society which
ရိုးရတောင်းဆိုချက်ကတရားမဝင်ုံတွေမဟုတ်ပါဘူးထိုင်းလူမှုအဖွဲ့အစည်းအတွဲမှာလည်းပဋိပက္ခတွေကိုပိုဖြစ်စေပါတယ်အဲ့ဒီပဋိပက္ခတွေကနေအကြမ်းဖက်မှုတွေထိတိုက်ရင်ဆိုင်မှုတွေနဲ့ပြည်တွင်းစစ်တွေပါဖြစ်လာနိုင်ပါတယ်လို့သူကပြောသွားတာပါထိုင်းနိုင်ငံအနေနဲ့နှချမ်းကွဲသွားနိုင်သလားဆိုတဲ့အပေါ်မှာတော့ယာယီဝန်ကြီးချုပ်ကပြည်တွင်းစစ်ဖြစ်လာလိမ့်မယ်လို့သူ့အနေနဲ့မထင်ဘူးဆိုပြီးတုံ့ပြန်သွားပါတယ်။ဇနပြသူတွေတင်းယူထားတဲ့နေရာနဲ့ဆယ်မိုင်လောက်ဝေးတဲ့နေရာမှာတော့အစိုးရကိုထောက်ခံတဲ့ရှက်နီဝတ်အဖွဲ့တွေစုဝေးဆန္ဒပြနေကြပြီးနေရာအနှဲငယ်လန်းလာကြောင်းဒီနှစ်ဖွဲ့ကြားထိတိုက်တွေ့မှုတွေတော့မဖြစ်သေးပါဘူး။တကယ်လို့သာအဲ့ဒီအဖွဲ့နှစ်ဖွဲ့ကြားမှာအကြမ်းဖက်မှုတစ်စုံတစ်ရာဖြစ်လာခဲ့မယ်ဆိုရင်ထိုင်းစစ်တပ်ကကြားဝင်လာနိုင်တယ်လို့လည်းအတော်များများကခံမှန်းနေကြပါတယ်။1930ကစပြီးထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဟာ18ကြိမ်ရှိခဲ့ပါတယ်။ထိုင်းစစ်တပ်ရဲ့ဗိုလ်ချုပ်ကြီးတွေကတော့နောက်ထပ်စစ်အာဏာသိမ်းမှုကတိုင်းပြည်မှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မယ့်နည်းလမ်းမဟုတ်ဘူးလို့သိမကြသေးခင်သတင်းပတ်တွေအတွင်းကပဲအခိုင်အမာပြောကြားလိုက်ပါတယ်။ထိုင်းကြီးတဲ့ဦးစီးချုပ်ပရယုတ်ချန်အိုချာစနေနေ့ကပြောတာကတော့အခြေအနေတွေကိုဘလို့မှဖြေရှင်းလို့မရတဲ့နောက်ဆုံးမှပဲထိုင်းစစ်တပ်အနေနဲ့ပါဝင်လာဖို့ရှိတယ်လို့ပြောကြားထားပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့တင်ပြချက်ပါခင်ဗျာ view ရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နိုင်ရက်9နိုင်ရက်ထိတင်ဆက်နေပါတယ်အစီအစဉ်နောက်ပိုင်းမှာစီးပွားရေးကဏ္ဍနဲ့သုဒ္ဓဆုံးနဲ့အမေရိကန်တခွင်အပတ်စဉ်တွေကိုကြားရမှာဖြစ်သလိုအင်္ဂလိပ်စာသင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်